လွန်ခဲ့တဲ့၄နှစ်မေလ၂ရက်နေ့မှာစပြီးတိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းရဲ့တန်းကိုမြန်မာနိုင်ငံသားတွေကြုံတွေ့ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကမိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားမှုချုပ်တာဝန်ထမ်းဆောင်ခဲ့ပြီးအခုမြန်မာနိုင်ငံမှာသဘာဝဘေးအန္တရာယ်ကျရောက်နိုင်မှုလျော့ပါစေရည်အတွက်ထွန်းလွင်ဖောင်ဒေးရှင်းဖွဲ့ပြီးဦးဆောင်ဆောင်ရွက်နေသူဒေါက်တာဦးထွန်းလွင်ရဲ့နာဂစ်မုန်တိုင်းနဲ့ပတ်သက်တဲ့အမြင်ကိုဒီတစ်ပတ်မှာတင်ပြပေးမှာပါ။နာဂစ်တန်ကိုဘလောက်ခံခဲ့ရတယ်ဘလောက်တိုင်းတာတွေဆုံးရှုံးမှုတွေရှိတယ်ဘလောက်အန္တရာယ်ရှိတယ်ဆိုတာဆရာနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့အဲနာဂစ်ကတော့ပြည်စည်းလုံးများတဲ့မုန်တိုင်းပေါ့မြန်မာနိုင်ငံမှာတမိုင်းမှာဘလောက်ပြည်စည်းတာမရှိပါဘူးကမ္ဘာအနေကြည့်ရင်လည်းပြည်စည်းဆုံးရှုံးအများဆုံးနံပါတ်၈အဆင့်မှာရှိပါတယ်နာဂစ်မုန်တိုင်းကြောင့်ထိခိုက်တဲ့ affected ဖြစ်တဲ့လူက17တန်းရှိပါတယ်အဲ့ဒီတုန်းကပြည်စည်းသွားတဲ့အင်အား9,564,964ဆိုအကြမ်းမင်းပြောရင်9သိန်းခွဲလောက်ရှိပါတယ်ဒီဆုံးမှုကတော့ပေါ့နော်လူအလောင်းပြန်ပြီးတော့ရတာ7,400ရှိတယ်။နောက်ရေထဲပါသွားလို့အလောင်းမရတော့တဲ့ပျောက်ဆုံးတဲ့လူက9,400ရှိတယ်။ဒါလည်းဒီဆုံးပါပဲ။ငွေပေါင်းလိုက်တော့3,300,800ရှိပါလေ။ဒီကိစ္စတိုင်းရတဲ့လူကတော့1,000ကျော်လောက်ရှိတယ်ပေါ့လေ။ဒီမွေးတရိစံတွေလီနွားတွေထုံးတာ3,000ကျော်လောက်ရှိ။အဲဆိုးဆုံးကတော့ပြည့်စည်ပါပဲ။နိုင်ငံပိုင်ပြည့်စည်ဆုံးရှုံးမှုက3.3 trillion ပုဂ္ဂလိကကတော့8.3 trillion လောက်ရှိတယ်။ငွေပေါင်းလိုက်တော့17.9%လောက်ရှိပါလေ။တန်ပေါင်းပေါ့အလွန်ပစ္စည်းများတဲ့အမုန်တိုင်းဖြစ်တယ်မြန်မာတပိုင်းမှာမရှိဘူးပါဘူးတခါမ
ှဟုတ်ကဲ့ဆရာဒီလောက်ပစ္စည်းဆုံးရှုံးရတာဟာလူတွေအသိအနည်းလို့ဒါမှမဟုတ်အစိုးရကကြိုတင်ပြီးသတိပေးချက်တွေနည်းလို့ဆိုပြီးတော့ပြောကြတာရှိပါတယ်ဆရာဒါနဲ့ပတ်သက်ပြီးတော့ဆရာနည်းနည်းလေးပြောပြပေးပါလားဘာကြောင့်ဒီလောက်တောင်ပစ္စည်းဆုံးရှုံးမှုတွေရှိခဲ့ရတယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့နှစ်ပိုင်းခွဲပြောရမှာပေါ့နော်ဒီတဘာဝဘေးဒီမှာ component တစ်ခုရှိကြဗျာ component တစ်ခုက hazard ခေါ်တယ်နောက် component တစ်ခုက vulnerability ခေါ်တယ်ဒီ hazard ဆိုတာကတော့မုန်တိုင်းကိုပြောတာအားကောင်းတဲ့မုန်တိုင်းကြီးလားအဖြစ်သမဂါကြီးတဲ့မုန်တိုင်းကြီးလားမုန်တိုင်းအပိုင်းလေးကိုတက်တက်လေးကြည့်တာနောက်ဒီမုန်တိုင်းကိုကြည့်ရင်သူကြတဲ့အဓိက3ချက်လောက်ရှိတယ်ပေါ့ပထမတစ်ခုကသူကဂန်းကြီးကိုဖြတ်ကန်ပြီးမှအားကောင်းဆုံးအဆင့်ဖြစ်သွားတယ်ကျွန်တော်တို့အင်းကြီးကျုံကိုမုန်တိုင်းခြေပိုင်းလေးမေးတင်နေတဲ့ငရဲနေညနေပိုင်းမှာပဲကျွန်တော်တို့ခေါ်တော့ category 4တနာယူမှန်ကြ53လောက်တိုက်တဲ့အဆင့်ရောက်သွားတယ်နောက်တစ်ခါဒီမုန်တိုင်းကဓမ္မယူကြအတိုင်းအရှိမြောက်ကိုမတော်ဘူးအရှိမြောက်ကိုတည့်တည့်သွားတဲ့အတွဲထူးခြားတဲ့လမ်းကြောင်းရှိပြီးတော့သူကကမ်းလျှောက်မုန်တိုင်းဖြစ်သွားတယ်တော်တော်နဲ့ကမ်းထဲကိုမဝင်ဘူးနော်အဲ့ဒါကလည်းပြည့်စည်များစီတဲ့အချိန်မှာပါတယ်နောက်ပြီးတော့ဒီမုန်တိုင်းကကမ်းကိုပြက်ကန်ပြီးမှ4နာရီလောက်မရွေးဘဲနဲ့ရပ်နေခဲ့တယ်အဲ့ဒီရပ်နေတဲ့အတွက်လည်းကျေစမကားကိုကြီးစီပါတယ်ဒီသုံးချက်ကဒီမုန်တိုင်းနာဂစ်ကိုကတော်တော်လေးထူးခြားတဲ့ character ကျွန်တော်တို့အတွက်တော့ကံမကောင်းခြင်း၃ရပ်ပေါ့တွေ့ရပါတယ်နောက်တစ်ပိုင်းကအဓိကပြောရမယ့်ချက်ကတော့ကျွန်တော်တို့မြဝကျွန်းပေါ်ပါပဲဒီမြဝကျွန်းပေါ်မှာအားနည်းတဲ့ဆက်ချက်ရှိတယ်နာဂစ်မုန်တိုင်းကြီးတဲ့အချိန်မှာဒီဝင်နဲ့မြဝကျွန်းပေါ်ဟာရေနဲ့ဒေသဖြစ်နေတယ်ကုန်းမြင့်ကိုသိမ့်မရှိဘူးနောက်ပိုင်းကျွန်တော်တို့လေ့လာကြည့်လိုက်တာရေ၅မီတာလောက်တက်လို့ရှိရင်မြဝကျွန်းပေါ်အေရိယာရဲ့42%ရာနှုန်းကရေမြုပ်ပါတယ်နောက်တစ်ခါမြေလက်တက်တွေအလွန်ပေါ်တယ် very complex river system လို့ခေါ်ပါတယ်မြေကြောင်းစနစ်ကအလွန်ရှုပ်ထွေးပါတယ်မြဝကျွန်းပေါ်ရဲ့ကာယူတန်းဟာဘယ်လိုသဘာဝရှိနေလဲဆိုတော့ကမ်းခြေကရေတိမ်နေရှိတဲ့တွင်တဲ့ရေတိုင်းရဲ့အတက်အကျအလွန်များတဲ့ဒေသဖြစ်ပါတယ်ဒါတွေကကျွန်တော်တို့မြဝကျွန်းပေါ်ရဲ့သဘာဝအခံကိုကသဘောတကူဖြစ်ရင်အငြင်းကြီးနေနိုင်တဲ့အချက်တွေဖြစ်ပါတယ်နောက်ပြီးတော့မြဝကျွန်းပေါ်ကိုကြည့်လို့ရှိရင်နောက်အချက်တွေဘာတွေ့ရလဲဆိုတော့လူကြီးထူထပ်တဲ့နောက်ပြီးတော့နာဂစ်စီတုံးကကျွန်တော်တို့မှာတက်ကြေကုန်းတို့ရှယ်တာတို့ဆိုတာမရှိဘူး။နောက်ပြီးတော့မြဝကျွန်းပေါ်ကြီးမှာတဘာဝဘေးရန်နဲ့ကာဝယ်စောချော်ရေးလုပ်ငန်းတွေမှာအခြေခံအားဖြင့်လိုအပ်တဲ့အနေနဲ့အခြေအနေပြတဲ့မြေပုံအနေနဲ့ကြောက်ရွံ့နိုင်မှုခြေနေပြတဲ့မြေပုံအင်းလေးတို့ကတော့ risk နဲ့ hazard map ခေါ်တယ်။ဒီ map တွေလည်းကျွန်တော်တို့မရှိဘူးပေါ့။သို့သော်တော့မြဝကျွန်းပေါ်ဒေသမှာနေထိုင်တဲ့လူတွေကအဲပြည်နယ်နဲ့တောင်ကြီးတယ်ပြောတာ။ဒီလိုမှမုန်တိုင်းတွေကမြဝကျွန်းပေါ်မဝင်ခဲ့တော့135နှစ်လောက်မတန်းရှိပါလေ။မြဝကျွန်းပေါ်သားတွေဟာမုန်တိုင်းဆိုတာဘာမှမသိပါဘူး။မုန်တိုင်းဒီဆိုတာလည်းဘာမှမသိပါဘူး။ကျွန်ကြီးကပြောရင် public education အလုံးနည်းတာကျွန်တော်တို့တွေ့ရပါလေ။နောက်ပြီးတော့အရေးပေါ်အချိန်ကြီးရောက်တော့ကျွန်တော်တို့အသက်လူကြီးပြည့်တဲ့အခါမှာမြဝကျွန်းပေါ်ရဲ့အနေအထားဟာနံပါတ်7ရေးအလုံးမကောင်းတဲ့အနေအထားမှာရှိပါလေ။ပြင်းနေတာကတော့ဒီချောင်းတွေကနေပြီးတော့ဒီဒီမော်တော်ဒီမော်တော်တွေနဲ့ပဲပြင်းနေတယ်ပေါ့ကျွန်တော်လွယ်တူပြင်းနေတယ်ကာငန်ကုန်းလမ်းအလုံးနေတယ်အဲ့တော့နံပါတ်7ကြီးညံ့နေဆိုတာလည်းတစ်ချက်နေနဲ့တွေ့ရပါတယ်နောက်ဆုံးတော့တော့လူတွေရဲ့အသည့်နည်းမှုကြောင့်ပေါ့နော်ကြောင်းမျိုးမျိုးနဲ့မြေဝကျွန်းပေါ်မှာတဘာဝအရာကာကွယ်ဆောင်ရွက်နေနေမှာအလုံးအေးပါတဲ့ဒီရောတွေအဲ့ဒါတွေကိုခုတ်ပြီးတော့ လုပ်ငန်းမျိုးမျိုးနဲ့တုံးကြတာပေါ့လေဟာလာချင်းပြေခုတ်တယ်မိသွေးဘဘခုတ်တယ်အိမ်ဆောင်ဘခုတ်တယ်နေရာလုပ်ငန်းချွတ်တယ်ဘခုတ်တယ်ဟာလာနောက်ဆုံးပြောလို့ရှိရင်တော့ရွာတယ်ဘခုတ်တယ်နောက်ပြီးတော့ကောင်းစီပင်ဆိုင်ဘခုတ်တယ်ဟာလာနောက်မစွန်ကန်ဆောင်ဘခုတ်တယ်အကြောင်းမျိုးနဲ့ခုတ်လိုက်တာဒီတော့တွေကတော်တော်ကိုမရှိတော့ဘူးခင်ဗျဒီတော့တွေနေရာမှာဒါလေးတည်ပြီးနေကြတဲ့ခါကျတော့ပင်တွေကရေလိုက်နေတက်လာတဲ့ခါမှာဘယ်လိုကာကွယ်မရှိဘူးပေါ့လေအဲနောက်ဆုံးသူတွေကတော့တော်တော်ပြောသလိုဒီဂျေတာမှာမုံတိုင်းနဲ့တက်တဲ့တွေ့ကြုံနေကြတော့ဒီတိုင်းကဒီလူရောအပေါ်ကအုတ်ချုပ်တဲ့ဒီမှန်ခံခွဲသူမှရောပေါ့နှစ်ဘက်စလုံးမှာဒီအတွေ့အကြုံမရှိကြတဲ့အတွက်ဒီမှန်ခံခွဲတဲ့နေရာမှာချိတ်ဆက်မိမှုလဲတော်တော်လေးအားနေတယ်ဆိုတာကျွန်တော်တွေ့ရပါတယ်အဲ့ဒီကျွန်တော်ပြောခဲ့တဲ့စစ်တင်ဟာမြဝကျွန်းပေါ်ဒေသရဲ့အားနေချက်၁၀ခုလို့ပဲပြောမှဖြစ်ပါတယ်ကျွန်တော်မကြမ်းကြမ်းတွေးပါတယ်ဟန်ကြီးကျုပ်ကမွေမီ၄နာရီလောက်ကြက်နေတဲ့အချိန်တုန်းကတကယ်လို့များဒီနာဂစ်ပုံတိုင်းဟာဒီအားနဲ့ပဲဒီလေတိုင်းတုန်းနဲ့ပဲရခိုင်ကိုဝင်ခဲ့ရင်ဒီလိုသိနေလားဒီမိဘကိုကျွန်တော်မကြမ်းကြမ်းမေးပါလေကျွန်တော်ကိုကျွန်တော်မေးရပါပြီးတော့အဖြေကတကယ်လို့သာဒီနာဂစ်ပုံတိုင်းတနာရီမှန်ကြီးက50နဲ့တိုက်တဲ့ပုံတိုင်းရခိုင်ဝင်ရင်ဒီလိုမသိဘူးဆိုတာကျွန်တော်ဒီကြပေါ့ပြောရပါလေအဲဒါကြောင့်ဒီဒီပြောများနဲ့နာဂစ်ပုံတိုင်းအဓိကပြဿနာကပုံတိုင်းမှာမရှိပါဘူးမြဝကျွန်းပေါ်ဒေသမှာရှိနေတယ်ဒါကမြဝကျွန်းပေါ်မှာနေတဲ့ဒီလူတွေအုပ်ချုပ်တဲ့လူတွေအားလုံးအရင်နေအဲ့ဒါကိုတဘာဝဘေးရန်နဲ့ကာဝေးကြီးမှာဆုံရှုံနစ်နာနိုင်ကြည့်အင်္ဂလိပ်လိုတော့ vulnerable ဒီလိုခေါ်ပါတယ်မြဝကျွန်းပေါ်ရဲ့ vulnerable ဟာအလွန်မြင့်မားပါတယ်ဒါကြောင့်မုန်တိုင်းတစ်လုံးဝင်လိုက်ရင်အလွယ်တကူ disaster တစ်ခုဖြစ်နိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်သုံးသပ်မိပါတယ်ခင်ဗျ
ဒေါက်တာဦးထွန်းလွန်ပါအခုလိုအားနည်းချက်တွေရှိနေတဲ့မြန်မာနိုင်ငံတောင်ပိုင်းဒေသအတွက်နောက်ထပ် nagis လို့အဖြစ်ဆိုးမျိုးမကြုံရအောင်ဘာတွေကိုဘယ်လိုပြုပြင်နိုင်မလဲဆိုတာကိုတော့နောက်တစ်ပတ်မှာဆက်ပြီးပြောပြမှာပါဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။